အမေရိကန်သမ္မတချမ်းသစ္စာကျေးဇူးပွဲအတွက်ဆင့်ခေါ်ထားတဲ့ပြည်နယ်လူကြုံရေးအရန်တပ်ဖွဲ့ဝင်တွေကတပ်ဖွဲ့ဝင်အချို့ကိုလူကြုံရေးအရာအမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေး FBI အဖွဲ့ကဖယ်ရှားပစ်ခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်
။ So the 12 people that were removed after vetting.
လူကြိုရေးရာစစ်စစ်မှုတွေပြုလုပ်ပြီးမှပြည်နယ်လူကြိုရေးအရန်တပ်ဖွဲ့ဝင်12ဦးကိုဖယ်ရှားခဲ့ရပါတယ်။ဒါပေမဲ့သူတို့အားလုံးကိုအစိုးရဝါဒီတွေနဲ့ဆက်လွယ်တာတခုတည်းနဲ့ဖယ်ရှားခဲ့တာမဟုတ်ပါဘူး။နှစ်ယောက်ကသာကြမ်းတက်စာကျေးဇူးပွဲအကြောင်းရေးသားချက်တွေနဲ့ဆက်ဆက်ပြီးဖယ်ရှားပစ်ခဲ့ရတာဖြစ်ကြောင်းပြည်နယ်လူကြိုရေးအရန်တပ်မြို့သားအဆောင်တပ်အကြီးအကဲဗိုလ်ချုပ်ကြီးဒန်နီယယ်ဟိုကင်ဆန်ကအတည်ပြုပြောကြားခဲ့ပါတယ်။တခြားတပ်ဖွဲ့ဝင်10ဦးကိုတော့ကြမ်းတက်စာကျေးဇူးပွဲနဲ့မသက်ဆိုင်ပဲအရင်ကရာဇဝဲမှုတွေနဲ့ဆက်ဆက်နေတာကြောင့်ဖယ်ရှားဖြစ်တာဖြစ်ကောင်းဖြစ်နိုင်တယ်လို့လည်းသူကပြောပါရယ်သူတို့အားလုံးကရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်အပေါ်တိုက်ရိုက်ကြီးအနေနဲ့ပြုမဲ့သူတွေမဟုတ်ဘူးလို့လည်းအပီသတင်းဌာနကပြောပါရယ်